ဗီယက်နမ်နိုင်ငံကအင်တာနက်လူမှုကွန်ရက်တွေပေါ်မှာသတင်းချက်လက်တွေဖလှယ်ရာကိုကန့်သတ်မှုတွေပါဝင်မဲ့အမိန့်ထုတ်ပြန်ချက်အသစ်တစ်ရပ်ကိုဗီယက်နမ်ပညာရက်တွေနဲ့ကျွမ်းကျင်သူရာပေါင်းများစွာကကန့်ကွက်လိုက်ကြပါတယ်။အမိန့်အမှတ်82လို့ခေါ်တဲ့ညွှန်ကြားချက်အသေးဟာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုချိုးဖောက်ရသလိုဗီယက်နမ်ဥပဒေနဲ့အခြေခံဥပဒေကိုသာမကနိုင်ငံတကာလူ့ခွင့်ရေးစံတွေကိုလည်းဖောက်ပြက်ရာရောက်တယ်လို့ပြည်တွင်းပြည်ပကဗီယက်နမ်တွေကကန့်ကွက်ခဲ့ကြတာပါ။အစိုးရမဟုတ်တဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့ဗီယက်နမ်သတင်းဆိုင်ရာအသင်းရဲ့ဥက္ကဋ္ဌလည်းဖြစ်ဗီယက်နမ်နိုင်ငံဖွံ့ဖြိုးရေးဌာနအကြီးအကဲလည်းဖြစ်တဲ့ဝမ်ကွမ်အေကတော့အစိုးရကညနာဥစ္စာပစ္စည်းအကောက်အွယ်ပေးဖို့ရည်ရွယ်တယ်လို့ဆိုပေမဲ့လက်တွေ့မှာအခြေခံခွင့်ရေးတွေကိုချိုးဖောက်တာသာဖြစ်တဲ့အကြောင်းပြောပါရယ်ဆန့်ကျင်သူတွေကစူပေါင်းထုတ်ပြန်ခဲ့တဲ့ကြေညာချက်ကြောင့်အစိုးရရဲ့သဘောထားပြောင်းလဲတဲ့အထိဖြစ်လာဖို့မမျှော်လင့်မိမယ်လဲအမိန့်တင်တဲ့ပတ်သက်လို့လူတွေပို့ပြီးသဘောပေါက်လာစေဖို့ရည်ရွယ်တဲ့အကြောင်းလည်းသူကပြောပါရယ်ဇူလိုင်လမှာကြေညာခဲ့ပြီးရှေ့လာတဲ့စတင်ကျင်းသုံးမဲ့အမေအရာအင်တာနက်ဘလော့တွေလူမှုကွန်ရက် website တွေမှာကိုယ်ပိုင်သတင်းအချက်အလက်တွေကိုသာဖလှယ်ကြဖို့ပြဋ္ဌာန်းထားပြီးသတင်းဌာနတွေအစိုးရ website တွေကဖော်ပြချက်တွေကိုကူးကားတာမျိုးမလုပ်ဖို့လဲတားမြစ်ထားပါတယ်